မနေ့ကဩဂုတ်လ24ရက်နေ့မှာမြန်မာနိုင်ငံအလဲပိုင်းကိုဗဟိုပြုပြီးတော့အင်အားပြင်းထန်တဲ့မီးခရင်လှုပ်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီးတော့ဗကန်က6ရောက်အမွေနှစ်ဇေဒီပထိုးတွေအပါအဝင်အဆောက်အဦတွေအများပြပျက်စီးခဲ့ရတဲ့အတွက်အမေရိကန်စိုးရကတော့ကုလသမဂ္ဂကပါဝန်ထဲရောက်တဲ့လူအပ်တဲ့ကူညီတွေကိုပေးဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောဆိုလိုက်ပါတယ်။အဲ့ဒီငရင်လက်ခတ်မှုကိုအင်းဒီချင်းအိန္ဒိယနိုင်ငံရဲ့အရှေ့ပိုင်းဒေသတွေသာမမကိုက်ဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့နဲ့ထိုင်းနိုင်ငံဘန်ကောက်မြို့တို့ကပါခန်းစားခဲ့ရတာပါအပြည့်အစုံကိုဒေါခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
လူဦးရေ9000လောက်နေထိုင်တဲ့6မြို့ရဲ့အရှိတ်ဆက်6မိုင်กว่าမှာမြို့နဲ့52မိုင်လောက်ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ငင်းဟာပြန်6.8ရှိတယ်လို့ USGS American ဘူမိတိုင်းတာရေးဖွဲ့ကထုတ်ပြန်ပါတယ်အခုလိုလှုပ်ခတ်ခဲ့တဲ့မြန်မာနိုင်ငံငလင်းနဲ့ပတ်သက်ပြီး American သမရကစိုးရိမ်မှုရှိကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေပါကြောင်းဗိုလ်တပူးနေမှာပဲသမရအင်ဗျူပြောခွင့်ရ George Arnes ကပြောပါတယ
် The United States is monitoring developments from the earthquake that hit North Central
မြန်မာနိုင်ငံရဲ့အလဲမြောက်ဖက်မှာမြင်းကလင်းလှုပ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအခြေအနေဖြစ်ထွန်းမှုတွေကိုလေ့လာစောင့်ကြည့်နေပါတယ်မြင်းကလင်းလှုပ်ခတ်မှုနဲ့ပတ်သက်လို့အချက်လက်တွေကိုစုဆောင်းနေဆဲရှိပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံအပြင်မြန်မာအစိုးရနဲ့နိုင်ငံတွင်းမှာရှိတဲ့အခြားလူသားချင်းစာနာမှုမဟာမိတ်အဖွဲ့တွေနဲ့လည်းနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်နေပါတယ
်လိုအပ်တဲ့အကူအညီပေးဖို့အတွက်အမေရိကန်တန်ယုံကလှုပ်ဆောင်နေကြောင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောပါတယ
် I can tell you that the United States government has been in touch with the Burmese government
မြန်မာနိုင်ငံလှုပ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အမေရိကန်အစိုးရကဆက်သွယ်ခဲ့ပြီဖြစ်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလှုပ်တဲ့ဒဏ်ကဘယ်လောက်ကြီးမားတယ်ဆိုတာကိုအတိအကျမသိရသေးပါဘူးရှိစေလှုပ်ဆောင်ရမယ့်ကိစ္စတွေနဲ့ပတ်သက်လို့မြန်မာအစိုးရနဲ့အဆက်အသွယ်မပြတ်လှုပ်ဆောင်သွားမှာဖြစ်ပါတယ
်။ American နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့် Elizabeth Trudeau ကလည်း American ပြည်ထောင်စုကမြန်မာနိုင်ငံရဲ့ငလင်တန်းခံရတဲ့အခြေအနေအပြည့်အစုံကိုသိရဖို့အတွက်စ조사နေစေဖြစ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ပြင်ဆင်ထားကြောင်းပြောပါတယ်
။ We're also aware and have seen the reports of the earthquake that struck north central Burma today.
မြန်မာနိုင်ငံလေပိုင်းရောက်ဖက်မှာဒီကနေ့မြင်းကလေးလှုပ်သွားတာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကသတင်းရရှိထားပြီးအသက်ဆုံးရှုံးသွားခဲ့တဲ့မိသားစုတွေနဲ့အတူထပ်တူထပ်မြကြေကွဲဝင်နေရပါကြောင်းအသိပေးအပ်ပါတယ်။မြင်းကလေးလှုပ်ခါသွားတာနဲ့ပတ်သက်လို့သတင်းချက်လက်တွေကိုစုဆောင်းနေဆဲရှိပြီးမြန်မာအစိုးရပြင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့အစည်းတွေနဲ့လည်းနီးကပ်စွာဆက်သွယ်နေတဲ့အပြင်အခြေအနေကိုနီးနီးကပ်ကပ်လေ့လာနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကူအညီပေးဖို့အဆင်သင့်ရှိပါတယ်
။တချိန်တည်းမှာပဲ Republican Party ကသမ္မတလောင်း Donald Trump ကလည်းသူ့ရဲ့ Florida ပြည်နယ်မဲဆယ်ပွဲရောက်နေတော့မှာပဲမြန်မာနဲ့အီတလီနိုင်ငံတွေကအားပြင်းငလျင်တန်းခံခဲ့ရသူတွေနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးနေမှာဖြစ်ကြောင်းသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။မြန်မာနိုင်ငံငလျင်ကော်မတီကအခြေအနေတွေကိုအချိန်လိုက်တပြေးညီသတင်းထုတ်ပြန်ပေးနေတယ်လို့ငလျင်ဗဟိုချက်နဲ့မိုင်40အတွင်းဒေသအခြေအနေတွေကိုစောင့်ကြည့်ဖို့အတွက်နှိုးဆော်ခဲ့ပါတယ်။၆ငလျင်တန်းကြောင့်လူ3ဦးအနည်းဆုံးသေဆုံးခဲ့ရပြီးငလျင်ဗဟိုချက်နဲ့မိုင်အစိတ်လောက်ပဲကွာတဲ့ရှေးဟောင်းအမွေနဲ့ဇေဒီပထိုးပေါင်း2500ကျော်တိထားတဲ့ပုဂံမှာတော့ဇေဒီပထိုးပေါင်း60ကျော်ဖြစ်ရှိခဲ့တယ်လို့ရင်းချေးမှုဝန်ကြီးဌာနကပြောဆိုပါတယ်။တနည်းနဲ့မှာပဲအီတလီနိုင်ငံရောမမျိုးအရှိမြောက်ဖက်မိုင်းတရားကွာကရှေးဟောင်းအကူမိုလီမျိုးကလေးနဲ့၄မိုင်ကွာမြေရောက်၆မိုင်နဲ့ကိုဗဟိုပြုပြီးလှုပ်ခတ်ခဲ့တဲ့ပြင်းအား6.2ရှိတဲ့ငလျင်တန်းကြောင့်တစ်မျိုးလုံးနီးနီးပျက်စီးသွားတယ်လို့လူပေါင်း130တဲ့မနေ့လဲတိတ်ဆုံးခဲ့ရပါတယ်။အခုလိုဗုဒ္ဓဘူးနေမှာမြန်မာနဲ့အီတလီကငလင်တန်းခံရသူတွေအတွက်ကုလသမဂ္ဂအတွင်းမှုချုပ်ကဝန်ထဲခြေခွဲချောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ
် The Secretary General is very much saddened by the reports of lives lost and damage caused by earthquakes today in Italy
မြန်မာနဲ့အီတလီမှာဒီကနေ့လှုပ်ခဲ့တဲ့ငလင်ကြောင်းတက်တေဆိုးမှုတွေနဲ့ပျက်စီးဆုံးရှုံးရတဲ့သတင်းတွေကြောင်းအတွင်းမှုချုပ်ကစိတ်မကောင်းဖြစ်ရတယ်လို့နှစ်နိုင်ငံပြည်သူတွေနဲ့အစိုးရတွေအတွက်ဝန်ထဲကြေကွဲကြောင်းပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်မှုရုံးကနေနှစ်နိုင်ငံအာဏာပိုင်တွေနဲ့ဆက်သွယ်ပြီးတော့အခြေအနေတွေကိုနီးကပ်စောင့်ကြည့်နေပါတယ်။အာဏာပိုင်တွေနဲ့ဒေသအဖွဲ့အစည်းတွေအတွက်လိုအပ်တဲ့ဘယ်လူသားချင်းစာနာမှုမျိုးကိုမဆိုအကူအညီပေးဖို့ကုလသမဂ္ဂမိတ်ဆွေနိုင်ငံတွေနဲ့အတူအသင့်ပြင်ထားပါတယ်
။ဂျနီဗာအခြေစိုက်အိုချာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာနဲ့အရေးပေါ်အကူအညီကယ်ဆယ်ညှိနှိုင်းဆောင်ရွက်မှုအဖွဲ့လက်ထောက်အတွင်းမှုချုပ်စတီဖန်အိုဘရိုင်းကလည်းငလင်တန်ခံခဲ့ရတဲ့မြန်မာနဲ့အီတလီနိုင်ငံတွေကအစိုးရတွေနဲ့လူထုအတွက်ဝန်ထဲချောင်းနဲ့လူအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ဖို့အတွက်လုပ်နေကြောင်းပြောဆိုခဲ့ပါတယ်။၆ငလင်ရဲ့ရိုက်ခတ်မှုကိုရန်ကုန်မန္တလေးမြို့ကြီးတွေမှသာမကအိန္ဒိယနိုင်ငံအနောက်ဘင်္ဂလားဘီဟာနဲ့ အာတန်ပြည်နယ်တွေမှာပါခံစားခဲ့ရပြီးဘင်္ဂလားဒေ့ရှ်နိုင်ငံတကာမျိုးတော်မှာတော့လူတွေဆင်းပြေးရင်ထိခိုက်ဒဏ်ရာသူက20လောက်ရှိခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းငင်းငင်းဆုတ်ခတ်မှုကိုခံစားခဲ့ရတာဖြစ်ပါတယ်။